မြန်မာနိုင်ငံပြည်ပခန့်မှာအပြုသဘောဆောင်တွဲဆောင်ဆွေးနွေးမှုတွေဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံကလိုလားကြောင်း43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတစ်ရောက်ကိုအင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟိုမနက်ကပြောဆိုလိုက်ပါတယ်
။ Cambodia has been actively advocating and engaging in regional
ဒေသရင်းနဲ့ကမ္ဘာကြီးရဲ့ငင်းချင်းကြီးနဲ့လုံခြုံရေးကိစ္စတွေမှာကမ္ဘောဒီးယားအနေနဲ့တက်တက်ချွတ်ချွတ်ထိဆက်ဆောင်ရွက်နေတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ငင်းချင်းကြီးနဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်သက်ဆိုင်သူတွေကြားအပြုသဘောဆွေးနွေးပွဲဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံအာဆီယံအလှည့်ချဥက္ကဋ္ဌယူခဲ့တဲ့2022ခုနှစ်ထဲမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်လုပ်တဲ့စီးပွားရေးဆိုင်ရာအခမ်းအနားတစ်ခုမှာကမ္ဘောဒီးယားဝန်ကြီးချုပ်တက်ကပြောဆိုခဲ့တာပါ။အာဆီယံအသင်းကြီးအနေနဲ့အချုပ်အခြာပိုင်းနိုင်ငံတစ်ခုကိုအင်အားသုံးတာမျိုးမလုပ်ဖို့လိုမယ်လို့လည်းကမ္ဘောဒီးယားဝန်ကြီးချုပ်ကပြောပါတယ်။သူဟာဖခင်ဖြစ်သူဝန်ကြီးချုပ်ဟောင်ဟွန်ဆန်စီကနေမကြသေးခင်ကပဲအနာလွှဲပြောင်းယူခဲ့သူပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဒီမတိုင်ခင်လေးကပဲအာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပြီးအလုံးမဖြစ်သေးတဲ့မြန်မာရေးအာဆီယံငင်းချမ်းရေးအစီအစဉ်ကိုသုံးသပ်ဆွေးနွေးခဲ့ကြပါတယ်။အနာသိပ်ပြီးနှစ်နှစ်ကြာတဲ့အချိန်စစ်ကောင်စီဘက်ကအကြမ်းဖက်တာတွေမရက်သေးတဲ့အတွက်လဲစိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုရပ်တန့်ပြီးသက်ဆိုင်သူတွေကြားပြဿနာကိုတွေ့ဆုံဖြေရှင်းကြဖို့အချက်၅ချက်ပါအစိုးပြုချက်နဲ့အာဆီယံကဘုံသဘောထားချမှတ်ထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ဒီအပေါ်မှာလက်တွေပူးပေါင်းဆောင်ရွက်မှုမရှိသေးပါဘူးရှင်။